စကိုင်းတိုင်းပလဲမြို့နယ်တဲကချေးရွာတွေဘက်ကိုနေမြေရှင်းလင်းရေးလုံနေတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီကလေးချောင်းကနေတနအိုင်းကျော်ကပြစ်ခတ်ခဲ့ပါတယ်စစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုအတွင်းပလဲမြို့နယ်တဲကတောင်းနေချီတဲ့ဒေသခံတွေလည်းဘေးလွတ်ရာတိတ်ဆောင်ရပါတယ်ပလဲမြို့နယ်တဲကစစ်ရေးအခြေအနေသတင်းပေးပို့ချက စီထောက်ခံသူတွေပြူစောထီတွေရှိတဲ့အင်မတီကျေးရွာဘက်ကိုထွက်ခွာလာပြီးတော့အဲဒီမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေနွေလျှောက်ကျေးရွာနဲ့ကျွန်းဘိုးကုန်းကျေးရွာနီမှာတိုက်ပွဲတွေဖြစ်ခဲ့တာပါ။တိုက်ပွဲဖြစ်တဲ့နွေလျှောက်ကျေးရွာပအဝန်ကြီးကိုစစ်ကောင်စီဘက်ကလီချောင်းကနေပြီးတော့တနအိကျော်ကြာပစ်ခတ်သွားတယ်လို့ပလဲပြည်သူ့အချုပ်ရဲ့ဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါရတယ်
။ဆွမ်းမကျော်လောက်ကထိပ်တိုက်ပွဲဖြစ်ပါတယ်။တို့ရှိမှသာအင်မတီပေါ်ဝဲလမ်းကြောင်းကြီးမသွားနိုင်ဘူးပြန်လည်ပြီးတော့တက်နောက်ပြန်ဆောက်တယ်ပြန်ဆောက်တဲ့ကမှသူတို့ချောင်းရံဈေးကတော့ပြီးတော့ရချောင်းလာပြီးတော့ဘောဝဲပြီးပြစ်ခတ်တဲ့ချိန်ကတနင်္ဂနွေနေ့လောက်ရှိတယ်မရှောက်ပေါင်းဝင်းကျင်အချက်တောင်မြောက်တွေမှာပြစ်ခတ်ရပါတယ်ခင်ဗျ
စစ်ကောင်စီတပ်ဟာလက်ရှိမှာတော့နွယ်လျှောက်ကြီးရွာတွေမှာတပ်ဆွဲထားပါတယ်စစ်ကောင်စီတပ်ကနေပြည်တော်ရှင်းလင်းဖို့ပြင်ဆင်နေတဲ့စက်တင်ဘာလ10ရက်နေ့ကလေးကဒေသခံတွေဟာတင်းရှောင်ဖို့အတွက်ပြင်ဆင်နေကြတာလို့အသက်80ရွယ်စစ်ဘေးရှောင်ဖွားဦးတူကပြောပါတယ
်မြောက်ဆန်ကြောက်လို့ကျိုးရင်းနေတာပေါ့ဘိုးနဲ့ရာရဲနာဘောကျန်ကိုမြတ်သူ့မလာနိုင်လားမရှိသေးတယ
်မိုးရွာသွန်းနေတဲ့အတွက်စစ်ဘေးရှောင်တွေမှာအခက်အခဲတွေဖြစ်နေတယ်လို့တနယ်ကြီးရွာကစစ်ဘေးရှောင်လာတဲ့မျိုးသားတူကလည်းပြောပါတယ်
ဘုံရိုက်ခွဲနေနိုင်လောက်ကနေပြေးလာတာလေအဲ့ဒါလမ်းမှာခက်ခဲတွေ့တာလေးကားတွေကိုလည်းဘွဲ့နေနေတာအဲ့ဒါတုံ့ပြန်နေထုတ်နေတာအဲ့ဒါကျွန်တော်တို့လည်းခုလိုချောင်းပြီးတော့ကြည့်လာတာအဲ့ဒါဆက်ရတော့ခုနေတော့မိုးတဲရေနေဆိုတော့တွားလာတာမလွယ်တာပေါ့ဗျာ
စစ်ကောင်စီတပ်ကနေမြေရှင်းလင်းပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတဲ့အတွက်မကြီးခွ၊ကံကြီး၊ကျွန်းဖို့ကုန်း၊ညောင်ကုန်း၊ဖိုကုန်း၊ကံပေါက်၊လှော်ကား၊နွေလျှောက်၊တနေဆတဲ့ကြီးရွာဆေးရွာထက်မနေကတောင်းနဲ့ရှိတဲ့ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။ရာသီဥတုအခြေအနေကြောင့်စစ်ပြေးဒုက္ခသည်တွေအတွက်အရေးပေါ်မိုးကာ၊စီဝါအကူအညီတွေလိုအပ်နေပါတယ်။ကလင်းငယ်တွေနဲ့တက်ကြီးရွယ်တွေဖြားနာကြမှာကိုလည်းစိုးရိမ်နေရတယ်လို့စစ်ပြေးရှောင်ကူညီနေသူတွေကပြောပါတယ်ခင်ဗျာ။